EU ဥရောပသမဂ္ဂက OIC နဲ့မနစ်ကပူရဲတင်သွင်းခဲ့တဲ့ရိုဟင်ဂျာနဲ့ပတ်သက်တဲ့အဆိုပြုချက်ကိုဒီနေ့ထပ်ပြီးတော့တင်သွင်းတဲ့နေရာမှာထောက်ခံမှုပေးကြဖို့ဖေဖော်ဝါရီလ26ရက်အင်္ဂါနေ့မှာကျင်းပတဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့အချိန်40မြောက်ပုံမှန်စည်းဝေးမှာပန်ကြားခဲ့ပါတယ်။ချိန်ထဲမှာပဲအာဆီယံဖွဲ့ဝင်နိုင်ငံတချို့ကလည်းရခိုင်ပြည်နယ်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံနေတဲ့ဒုက္ခသည်တွေသူတို့ဆန္ဒအရတိုက်ခါရှိရှိလုံခြုံစိတ်ချစွာဌာနေပြန်ရေးပါဝင်ဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းကိုတော့တော်ခင်မျိုးသက်ပြောပြမှာပ
ါရိုဟင်ဂျာဒုက္ခသည်အရေးဟာနိုင်ငံတကာအတွက်စိုးရိမ်မကင်းစရာဆက်ဖြစ်နေပြီးမြန်မာနိုင်ငံကိုဆက်လက်စောင့်ကြည့်ဖို့အတွက်လိုအပ်နေတာကြောင့်မနှစ်က EU နဲ့ OIC တို့တင်သွင်းခဲ့တဲ့ရိုဟင်ဂျာအရေးဆိုင်ရာအဆိုပြုချက်ကိုဒီနှစ်ပြန်ပြီးတင်သွင်းရမှာလူခွင့်ကောင်စီအဖွဲ့ဝင်တွေအနေနဲ့ထောက်ခံမှုပေးကြဖို့ကုလသမဂ္ဂလူခွင့်ကောင်စီရဲ့အကြိမ်40မြောက်ပုံမှန်အစည်းအဝေးအတွင်း EU ဥရောပသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီနဲ့ပဋိပက္ခကိုင်တွယ်ဖြည့်ရှင်ဆိုင်ရာကော်မရှင်နာမင်းကြီးခရစ်စတိုစ်စတန်ဒီယန်နတ်ကပန်ကြားခဲ့ပါတယ
် Following last December joining EU OIC resolution on the situation of human rights of Rohingya Muslims and other minorities in Myanmar which establishes
ဒီနေ့ဒီမှာလာက EU ကနေပြီးတော့ IOC နဲ့တွဲပြီးမြန်မာနိုင်ငံမှာရှိတဲ့ Rohingya Muslims နဲ့တခြားလူနည်းစုတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးအဆိုပြုချက်တရက်တင်သွင်းခဲ့ပါတယ်မြန်မာနိုင်ငံမှာ2012ခုကစပြီးတော့ဖြစ်ပွားခဲ့တဲ့နိုင်ငံတကာမှာအဆိုးအဝါဆုံးပြစ်မှုတွေနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်ရရောက်တဲ့လုပ်ရက်တွေနဲ့ပတ်သက်ပြီးတပ်တွေထောက်ထားတွေကိုစုဆောင်းခွဲခြားစိတ်ဖြာထိန်းသိမ်းမဲ့စနစ်တစ်ခုချမှတ်ဖို့အပြင်လက်ရှိမှာမြန်မာနိုင်ငံအတွင်းအခြေအနေဆက်ပြီးတော့ဆိုးဝါးနေတဲ့အတွက်လေးလာစောင့်ကြည့်ဆင်ခံသွားဖို့လိုအပ်တယ်လို့ယူဆပါတယ်အဲ့ဒါကြောင့်အပိုက်လေးရအဆိုပြုချက်ဖြစ်တဲ့အထူးဆောင်သားစစ်ဆေးရေးမှူးထားရှိဖို့အဆိုပြုချက်ကိုထပ်ပြီးတော့တင်သွင်းပါတယ်ဒီအဆိုပြုချက်မှာလူခွင့်ရေးကျူးလွန်ချိုးဖောက်မှုအတွက်တာဝန်ရှိသူတွေကိုအရေးယူဖို့လည်းတိုက်တွန်းထားပါတယ်အဲ့ဒါကြောင့်လူခွင့်ရေးကောင်စီအဖွဲ့ဝင်အားလုံးအနေနဲ့ဒီအဆိုပြုချက်ကိုထောက်ခံဖို့ EU ကတိုက်တွန်းပါတယ
်ဒီဆင်းရဲဝဲမှာအာဆီယံအဖွဲ့ဝင်နိုင်ငံတချို့ကလည်းဝင်ရောက်ဆွေးနွေးခဲ့တာဖြစ်ပြီးမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်ပြီးအကူအညီတွေပေးနေကြောင်းလဲမလေးရှားနိုင်ငံခြားရေးဝန်ကြီးဒါတုဆိုင်ဖူဒင်ဘင်အဗ်ဒူလာကအခုလိုပြောကြားခဲ့ပါတယ
် We have also been steadfast in speaking up on the plight of people who have been oppressed around the globe among others is the Rohingya
ကမ္ဘာတလုံးမှာအဖြစ်နေခံရတဲ့သူတွေအတွက်မလေးရှားနိုင်ငံကထုတ်ဖော်ပြောဆိုမှာဖြစ်ပြီးဒီထဲမှာမြန်မာနိုင်ငံကရိုဟင်ဂျာတွေလည်းပါကြောင်းပြောသွားတာပါသူတို့နဲ့ပတ်သက်ပြီးကျွန်တော်တို့ဟာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့အတူလှုပ်ဆောင်ဖို့အတွက်တန်ဋိဌာန်ချထားတဲ့အချက်၃ချက်ရှိပါတယ်။ပထမအချက်ကသူတို့အပေါ်မှာကျူးလွန်သူတွေကိုထိုက်တင်တဲ့အပြစ်ဒဏ်ချခံရစေဖို့ပါ။ဒီထဲမှာမလေးရှားကတော့သူတို့ကိုမြန်မာအစိုးရကနိုင်ငံသားအဖြစ်ပေးခွင့်လုပ်စေခြင်းပါတယ်။ဒါဟာသူတို့ရပိုင်ခွင့်ပါ။ဒုတိယအချက်ကသူတို့ရဲ့နေရရင်းကိုအမြန်ပြန်နိုင်ဖို့ပါ။ဒါပေမဲ့သူတို့ဆန္ဒအလျောက်ဖြစ်စေရမယ့်အပြင်လုံခြုံပြီးတိုက်ခါရှိရှိပြန်နိုင်ဖို့ဖြစ်ပါတယ်။တတိယအချက်ကတော့လူသားချင်းစာနာမှုအကူအညီတွေပေးဖို့ပါကျွန်တော်တို့ကမလေးရှားနိုင်ငံထဲမှာရောနိုင်ငံပြင်ပမှာပါအကူအညီတွေပေးနေပါတယ်ဥပမာဘင်္ဂလားဒေ့ရှ်က Cox's Bazaar ကိုပေးတာနဲ့ပြည်ရင်းမှာလည်းမလေးရှားကိုရောက်နေတဲ့ Ranger တစ်သိန်းလောက်ကိုအကူအညီတွေပေးနေတာပါလို့ပြောသွားတာပါ Indonesia နိုင်ငံခြားရေးဝန်ကြီး Retno Lasri Priyansari Masudi ကလည်းရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခေါ်ဆောင်ကြတဲ့ဒုက္ခသည်တွေနေရင်ပြန်နိုင်ရေးအတွက်ရေရှည်ဖြေရှားဖို့အတွက်ကြိုးစားနေကြောင်းလည်းပြောကြားခဲ့တာပ
ါ In Southeast Asia, ASEAN and countries in the region are at the forefront in safeguarding human rights. On the situation in Rakhine State, for example,
ရှိတဲ့အဒေသမှာအာဆီယံနဲ့ဒေသတွင်းနိုင်ငံတွေဟာလူခွင်းနဲ့ပတ်သက်ပြီးအလေးပေးလှုပ်ဆောင်နေတာပါဥပမာရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်ပြီးလူခွင်းနဲ့လူသားချင်းစာနာမှုဆိုင်ရာတွေမှာအင်ဒိုနီးရှားကအစောပိုင်းကတည်းကထုတ်ဖော်ပြောဆိုခဲ့ပြီးအကူအညီတွေပေးခဲ့ပါတယ်။ဒီကိစ္စကိုအင်ဒိုနီးရှားကမြန်မာ၊ဘင်္ဂလားဒေ့ရှ်၊အာဆီယံနဲ့တခြားနိုင်ငံတွေနဲ့ပါတက်တက်ကြွကြွပြောဆိုဆောင်ရွက်ပြီးနီးစနစ်ကျကျရေရှည်ခံမဲ့အဖြေရှာဖို့အကူအညီတွေပေးခဲ့ပါတယ်။အာဆီယံကလည်းရခိုင်ကလာတဲ့ဒုက္ခသည်တွေသူတို့ဆန္ဒအလျောက်နေရပြန်နိုင်ရေးအတွက်ပြင်ဆင်မှုတွေနဲ့အကူအညီပေးနေပါတယ
်။ February 25ရက်နေ့ကစတင်ပြီးလေးပတ်ကြာကျင်းပတဲ့လူခွင့်ညီလာခံမှာအဖွဲ့ဝင်48နိုင်ငံကကိုယ်စားလှယ်တွေဆွေးနွေးကြမှာဖြစ်တယ်လို့ Syria, Myanmar, Burundi, တောင်ဆူဒန်, Iran နဲ့မြောက်ကိုရီးယားနိုင်ငံတွေကအခြေအနေတွေကိုလည်းလူခွင့်ကောင်စီကတုံ့ပြန်ဆွေးနွေးပြီးဆုံးဖြတ်ချက်တွေချမှာဖြစ်ပါတယ်။မြန်မာနိုင်ငံကလူနည်းစုတွေနဲ့ Ranger ရဲ့အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီး Michelle Bachelet နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထုကိုယ်စားလှယ် ရန်ဟီလီတို့ကလည်းမတ်လ7ရက်နေ့မှာသူတို့ရဲ့အစီအခံစာတွေကိုလူခွင့်ကောင်စီညီလာခံမှာတင်ပြဖို့ရှိပါတယ်။